ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေရေနဲ့ပတ်သက်ပြီးမြန်မာအစိုးရကိုဆက်ပြီးဖိအားပေးဖို့ကြိုးစားသွားမယ်လို့အစ္စလာမစ်နိုင်ငံများပူးပေါင်းဆောင်ရေးအဖွဲ့ OIC တွင်းမှုချုပ်ဟာရှ်မီယူဆုဖ်ကပြောပါတယ
် The objective is to put additional pressure on the government of Myanmar in order to abide
သူတို့ရဲ့နေရာဒေသစီပြန်နိုင်ရေးငြိမ်းချမ်းမှုတည်ဆောက်ဖို့ရာစီးနင်းစည်းကမ်းတွေအတိုင်းလိုက်နာလှုံ့ဆော်ဖို့မြန်မာအစိုးရကိုနောက်ထပ်ဖိအားဆက်ပေးသွားဖို့ရည်ရွယ်ပါတယ်အကြောင်းမလားဆိုပါပဲအခက်အခဲမျိုးစုံနဲ့ကျွန်တော်တို့ရင်ဆိုင်နေရပါတယ်ဒါပေမဲ့ဒီလိုအခက်အခဲတွေရှိနေတာကြောင့်တော့ကျွန်တော်တို့ကြိုးပမ်းမှုတွေကိုရပ်ပစ်လိုက်မှာမဟုတ်ပါဘူးလို့ ONC တွင်းမှုချုပ်ကပြောပါတယ် ONC ကိုယ်စားလှယ်အဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပြည်သားဒေသကရိုဟင်ညာဒုက္ခသည်စခန်းကိုတောက်ကြနေကတွားရောက်ကြည့်ရှုပြီးတဲ့နောက်လုပ်တဲ့သတင်းစာရှင်းလင်းပွဲတွင် Mr. Hashmi Yusuf ကအဲ့လိုပြောသွားတာပါဒီကိုယ်စားလှယ်အဖွဲ့ထဲမှာ ONC အဖွဲ့ဝင်နိုင်ငံပေါင်း17နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေအပါအဝင်အဖွဲ့ဝင်68ဦးပါပြီးဒုက္ခသည်စခန်းထဲကနေရာတီးတီးကိုအမျိုးသမီးအမျိုးသားခွဲသွားကြပြီးတော့ဒုက္ခသည်တွေနဲ့တွေ့ဆုံပြောဆိုမိန့်မြန်းကြတာပါ ONC နိုင်ငံသားရေးဝန်ကြီးများကောင်စီ45ကျင်းမြောက်အစည်းအဝေးကိုဒီကနေ့ဧပြီလ5ရက်စနေနေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံဓကာမြို့တော်မှာကျင်းပဖို့ရှိပါတယ် ONC အဖွဲ့ကို1969ခုနှစ်ကစတင်တည်ထောင်လာဖြစ်ပြီးအဖွဲ့ဝင်တွေဖြင့်ကမ္ဘာပေါ်ကမွတ်စလင်နိုင်ငံ58နိုင်ငံပါဝင်ပြီးတော့ကုလသမဂ္ဂနဲ့ဥရောပသမဂ္ဂ EU တို့မှာအမြဲတမ်းကိုယ်စားလှယ်အဖွဲ့ဖြစ်ရှိပါတယ်